ရခိုင်မြောက်ပိုင်းမင်းကြမြို့ပေါ်မှာမနေ့ကညနေပိုင်းကနေထင်းကြီးအရာရှိရေအုပ်တူတနက်နေ့ပြစ်ခတ်ခံရတဲ့ကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မင်းကြမြို့နယ်မှာစက်တင်ဘာလ10ရက်နေ့ညနေ9နာရီပွင့်ချိန်လောက်မှာနေထင်းကြီးအရာရှိတူတနက်နေ့ပြစ်ခတ်ခံရပြီးစေယုံတင်ထားရတယ်လို့မင်းကြမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ
်အဲဒီတော့အဲဒီပြစ်ခတ်ရတဲ့ဟိုလိုကနေထင်းရလို့ပြောတယ်နေထင်းကြီးဆိုပြီးတော့ကြားတယ်အခုလိုစေယုံကြားတာကမဟုတ်ဘူးမဟုတ်ဘူးသူကပြေတာမဟုတ်ဘူးသူကဟိုဇန်ရရဇန်ရတော့တာဆိုရှင်ပြေတော့ပြေတာတော့မဟုတ်ဘူ
းပြစ်ခတ်ခံရသူဟာမနေ့ကညနေပိုင်းလောက်ကမင်းပြားမျိုးပေါ်ရမုံခံမပေးကစားတော့ဆိုင်မှာစားတော့နေရှင်ဘသူပေဝါဆိုတာမသိရတဲ့လူနှစ်ယောက်ကလာပြီးတနက်နေ့ပြစ်သွားတာဖြစ်တယ်လို့မင်းပြားဒေသခံကိုမောင်ဖြူကပြောပါတယ
်ညနေ9နာရီတဝင်းကျင်လောက်နေ့ရှင်လောက်မျိုးရင်းကတနက်ပြစ်တဲ့တရှဲကြရပါသာနဲ့လမ်းဆက်ပုံဆောင်ရမ်းကြည့်တော့နေထင်းကောင်းဆောင်ဟောသူနေထင်းကောင်းဆောင်ရမောင်ခမ်းမပေးရစားတော့ဆန်တော့ဘုံစားတော့နေတော့အမြင်မတိပေါ့အမြင်မတိလို့နှစ်ယောက်ကလာပြီးတော့တနက်နေ့ပြစ်တယ်ဆိုတာအဲ့လောက်ပဲကျွန်တော်လည်းကြားမိတာပ
ါမိန်းကြမနေထင်းရဲ့ရာရှိပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်ရေးတပ်ဖွဲ့နဲ့တာဝန်ရှိသူတွေကိုဆက်တွေ့ခဲ့ပေမဲ့အတေပြုချက်တစုံတရာမရခဲ့ပါဘူးမင်းကြမျိုးနေဖတ်မှာမကြခနာဆိုလိုတိုက်ပွဲဖြစ်ပေါ်တာတွေလေ့ရှိနေပြီးအခုလိုမျိုးတွေမှာရေးရရှိတနက်နေ့ပြစ်ခတ်ခံရတာကြောင့်ဒေသခံတွေနေနေဆိုးရင်မှုတွေရှိနေတယ်လို့မင်းကြဒေသခံကိုမောင်ဖြူကပြောပါတယ
်ဟုတ်မျိုးရှိရကျွန်တော်ခုကာလမှာကိုဗစ်တွေကိုဗစ်တွေလေးလေးလေးလောက်ကရင်စားတော့လို့မရဒီအချိန်တွေကလည်းကြောက်ပါတစ်မျိုးတိုက်ပွဲတစ်မျိုးအဲ့လိုအချိန်တွေမှာဒီလိုတနက်ပြစ်ခတ်ရလမ်းတော်လမ်းလာမယ်ဆိုအရှိုးဆိုရင်ရပါလို့ဆင်းရတာတွေပါရင်အဲ့ဒါတွေနဲ့အဆင်မပြေတော့ဘူးမိဘတွေကြွားမာရောင်ကြီးကျွန်တော်မြို့ရဲ့အမေကအဆင်မပြေတော့ဘူးအဆင်ပြေတော့လူကကြောက်လန့်ရအောင
်ရခိုင်နောက်ပိုင်းတိုက်ပွဲတွေတွင်မှာရသားတွေတာမကရေတပ်ဖွဲ့ဝင်တွေပါတေဆုံးတာတွေရှိနေတာကြောင့်ပြည်သူတွေရဲ့လုံခြုံရေးအရင်ကထက်ပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့သုံးသပ်သူတွေလည်းရှိပါတယ်ပြီးခဲ့တဲ့ဇွန်လ23ရက်နေ့ကကြောက်တော်မြို့တေရခွဲမှာဆိုင်ကင်နဲ့တောတဲ့ရေးရာရှိတဦးကိုလည်းအမည်မသိဆိုင်ကင်သမားနှစ်ယောက်ကဓာတ်နဲ့ထိုးတက်ခဲ့တာကြောင့်တေဆုံးတော့ခဲ့ပါတယ်ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လ19ရက်နေ့ကလည်းကြောက်တော်မြို့မှာရေးခံမှုရေးမှုစွတ်သွန်းလင်ဟာဓာတ်ထိုးခံရပြီးတေဆုံးတော့ခဲ့တယ်လို့2019စက်တင်ဘာလ22ရက်နေ့မှာလည်းကြောက်တော်ရေးခံကရေးတက်ကြတဦးဓာတ်ထိုးခံရပြီးတေဆုံးတော့ပါတယ်ဒါပြင်စစ်တွေမျိုးမှာလည်းပြီးခဲ့တဲ့ဇွန်လ29ရက်နေ့ညနေပိုင်းကစစ်တွေမျိုးအမှတ်1ရေးခံကတက်ကြကြီးတူဟာသူ့ရဲ့နေအနီးမှာမြင်မသိလူနှုတ်ဦးကဓာတ်နဲ့ထိုးတတ်တာကိုခံခဲ့ရပါတယ်။ရခိုင်နောက်ပိုင်းတိုက်ပွဲတွေအတွင်းမှာရေးခံတွေလည်းမကြခနဆူလိုတိုက်ခတ်ခံရတာတွေရှိသလိုရတပ်ဖွဲ့ဝင်တွေဌာနဆိုင်ရာဝန်ထမ်းတွေလည်းမကြခနဆူလိုလက်နက်ကင်တပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေကိုခံနေကြပါတယ်။ကျွန်တော်တက်နိုင်ရခိုင်ပြည်ကနေတင်ပြပို့ထားတာဖြစ်ပါတယ်။